ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဒီသတင်းပတ်ကုံကျင်းပမယ်။အာဆီယံနိုင်ငံကြီးဝင်ကြီးအစည်းအဝေး၊အာဆီယံဒေသဆိုင်ရာအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတို့မှာတောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စရဲ့အစား၊အစ္စလာမစ်အစွန်းရောက်ဝါဒီစစ်သွေးကြွတွေရဲ့ NDA ပိုကြီးလာနေတဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်။အစည်းအဝေးအင်ရှင်ဖိလစ်ပိုင်နိုင်ငံကိုယ်တိုင်ကဒီအစ္စလာမစ်ဆွမ်းရောက်အန်ဒီယေကိုရင်ဆိုင်နေရတာပါအပြည့်စုံကတော့ရိုက်တာသတင်းလွှာတပုတ်ပေါ်အခြေခံပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေနဲ့တိုက်ပွဲဆက်ဖြစ်နေတာနဲ့အမျှဒီသတင်းဘက်ကမှကျင်းပမဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့တခြားမိတ်ဖက်နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးတွေအတွင်းဒေသရင်းလူညုံရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်လာမယ်လို့ခန့်မှန်းချက်တွေထွက်နေတာပါဒီအစည်းအဝေးတွေကိုအာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတရုတ်အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေနဲ့အတူမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံပေါင်း28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့အကြီးအကဲတာဝန်ရှိသူတွေတက်ရောက်မယ်ကြောင်းဖိလစ်ပိုင်ပြည်ခြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ IS အစွန်းရောက်ဖွဲ့ကိုထောက်ခံတဲ့အစ္စလာမ်စစ်သွေးကြွတွေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုမေလ23ရက်နေ့မှာဒိန်လိုက်တဲ့အတွက်ဖိလစ်ပိုင်တပ်ဖွဲ့တွေကိုလည်းတက်လှမ်းထားပါတယ်။မာရာဝီမြို့မှာတိုက်ပွဲတွေဆက်ဖြစ်နေပြီးအစ္စလာမ်အစွန်းရောက်လက်နက်ကိုင်အများစုအပါအဝင်လူပေါင်း650ကျော်တေဆုံးထားပြီးပါပြီ။အစ္စလာမ်အစွန်းရောက်တွေရဲ့လှုပ်ရှားမှုကိုထိန်းချုပ်ဖို့နဲ့ပင်လယ်ဓားပြရန်ကိုနှိမ်နင်းဖို့အတွက်ဖိလစ်ပိုင်နိုင်ငံနဲ့အိမ်နီးချင်းမလေးရှား၊အင်ဒိုနီးရှားနိုင်ငံတွေပူးတွဲပြီးမကြသေးခင်ကပဲရေချောင်းကင်းလှည့်တာကိုလုပ်ခဲ့ကြပါသေးတယ်။အခုကျင်းပမဲ့စည်းဝေးတွေအတွင်းအစ္စလာမ်စစ်သွေးကြွနှိမ်နင်းရေးလုပ်ငန်းအပေါ်ထောက်ခံမှုအများပြားရမယ်လို့မျှော်လင့်နေကြောင်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးရိုဘစ်ပီယာဘူလီဗာကပြောပါတယ်။
It's a concern of every country and we expect that there will be a lot of support
ဟာနိုင်ငံတိုင်းရဲ့ဆွေးနွေးချက်တခုဖြစ်ပြီးမာရာဝီမြို့မှာဖိလစ်ပိုင်နိုင်ငံရဲ့လှုပ်ဆောင်ချက်တွေပေါ်ထောက်ခံမှုအများအပြားရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆူလူပင်လယ်နဲ့ပတ်ပတ်လည်အင်းညင်းဒေသတွေမှာအကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးဆိုင်ရာဖိလစ်ပိုင်အင်ဒိုနီးရှားမလေးရှားသုံးနိုင်ငံပူးပေါင်းလှုပ်ဆောင်ချက်တွေပေါ်ထောက်ခံမှုအများအပြားရမယ်လို့မျှော်လင့်ပါတယ်
နေ့စဉ်ကျင်းပတဲ့အခုလိုဒေသတွင်းအစည်းအဝေးတွေမှာအစဉ်လာအဖြစ်ကတောင်တိုးပင်လယ်ရေဟာထိတ်ဆုံးကနေပါခဲ့တာပါတောင်တိုးပင်လယ်တွင်ရေချောင်းတော်လာရေးနဲ့ပတ်သက်ပြီးလိုက်နာလှုပ်ဆောင်ရမယ့်ကျင့်ဝတ် COC တခုကိုချမှတ်ဖို့အစည်းအဝေးတက်ရောက်တဲ့နိုင်ငံတွေကတရုတ်ကိုဖိအားပေးမယ်လို့ပုံမှန်အဖြစ်မျှော်လင့်နေရှိကြတာပါအခုတော့နိုင်ငံခြားအကြံဖက်ဝါဒီလက်နက်ကင်တွေပို့ပို့ပြီးရောက်လာနေတဲ့ကိစ္စကိုအရေးပေါ်ဦးစားပေးကိစ္စအဖြစ်မြင်နေကြတာကြောင့်တောင်တိုးပင်လယ်ပြည်ထနာကတိတ်မကြီးလာတော့တဲ့အခြေအနေရောက်လာတယ်လို့ငင်းချန်ကြီးအကျန်းဖက်လို့ရတဲ့အကျန်းဖက်ဝါဒဆိုင်ရာဖိလစ်ပိုင်အင်စတီကျူကအမှုဆောင်ညွှန်ကြားရေးမှူးရိုမိုဘန်လာဝီကပြောပါတယ
် There is now a moment of relative calm in the South China Sea and the positive development happening between China
တောင်တိုးပင်လယ်မှာအတော်လေးငြိမ်သက်တဲ့အချိန်အခါတစ်ခုကိုရောက်ပြီးတရုတ်နဲ့ဖိလစ်ပိုင်ကြားအပေါင်းလက္ခဏာဆောင်ဖြစ်ထွန်းတိုးတက်မှုရှိနေတာကလည်းတောင်တိုးပင်လယ်အရေးဟာအကျန်းဖက်ဝါဒဆိုင်ရာကိစ္စနဲ့နှိုင်းယှဉ်ရင်ပြဿနာနည်းသလိုဖြစ်လာပါတယ်ဒေတာရင်းအကျန်းဖက်ဝါဒဒေတာမကပြပအကျန်းဖက်ဝါဒီလက်နက်ကင်တွေပို့ပြီးရောက်လာနေတာကြောင့်ဖိလစ်ပိုင်မှာအကျန်းဖက်ဝါဒကိစ္စပို့ပြီးအရေးတကြီးဖြစ်လာပါတယ်ဖိလစ်ပိုင်အစိုးရအတွက်ကတော့ဒီကိစ္စကအရေးပေါ်ဦးစားပေးဖြေရှင်းရမယ့်ကိစ္စပါ
တောင်တိုးပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေတဲကဆိုရင်ဖိလစ်ပိုင်မလေးရှားဘရူနိုင်းနဲ့ဗီယက်နမ်နိုင်ငံတွေကပိုင်ဆိုင်တယ်လို့ပြောထားတဲ့နေမျိုးတွေလည်းရှိပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံကတော့ဒီကိစ္စကိုဒေသတွင်းနဲ့နိုင်ငံတကာအစည်းအဝေးတွေမှာပြောဆိုဆွေးနွေးတာမျိုးပေရုံကမှမလူလာခဲ့ပါဘူးပြီးခဲ့တဲ့တောက်ကြနေ့ပုံမှန်တင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းပြောသွားတာက
နားဟဲ့ရှင်တဲ့地区局势是趋于平静的我们不认为
လက်ရှိမှာတော်လို့ပင်လယ်တွင်ဒေသဆိုင်ရာအခြေအနေကငြိမ်းချမ်းမှုရှိထားပါတယ်တခြားနိုင်ငံတို့ကလှုပ်ကြံချက်ကပြောနေတယ်လို့ဒီဒေသမှာတင်းမာတဲ့အခြေအနေရှိနေတယ်လို့ကျွန်တော်တို့မထင်ပါဘူးအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသက်ဆိုင်တဲ့နိုင်ငံတွေအားလုံးဆက်ဆွေးနွေးနေကြပြီးဆက်ဆက်တဲ့အခြေအနေကိုကျွန်တော်တို့အနီးကပ်ဆက်ပြီးစောင့်ကြည့်သွားမှာပါလို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကပြောသွားတာပါအနီလာမျိုးတို့မှာကျင်းပမဲ့အစည်းအဝေးတွေကဩဂုတ်လ5ရက်စနေနေ့မှာစတင်မှာပါ။ဒါအပြင်အာဆီယံအဖွဲ့ထူထောင်တဲ့နှစ်90ပြည့်အထိမ်းအမှတ်အခမ်းအနားတစ်ခုကိုလည်းကျင်းပဖို့ရှိပါတယ်။ဒီနှစ်နိုဝင်ဘာလမှာတော့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်ထိပ်သီးအစည်းအဝေးတွေကိုကျင်းပဖို့ရှိပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောထားပါတယ်။အစည်းအဝေးတွေရဲ့လုံခြုံရေးကြိုတင်ကာကွယ်တဲ့လှုပ်ဆောင်ချက်အနေနဲ့ရဲတပ်ဖွဲ့ဝင်ပေါင်း13000ကိုချထားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။